Kulatamaka Dokate Miasaya Maha Minjiyo, Yuanisiaga Pipure, Taupan Yi Pisidigo, Chimpine Mintamuma Yonivare, Covid 19 Kagwe Yetwe, Tugoye Tong Akagwe, Pisigriya Apawe, Kuni Taupan Yi Pisidigo, Mnepiangasa Biro Sat Buibi Melo, Yuanisiaga, the Din Topian Tabare, Mubo Machine to Ridim Hope, Mintamubianga Sip Bishan Dok.
ဒီအကြောင်းပြေဆုံးရန်ကုန်ကလာတဲ့တရင်ကိုတော့ကုတန်းညူကပြောပြမှာပါခင်ဗျာစစ်တနေ့ချင်းပြီကာကွယ်အဖွဲ့ကြီးတိုက်ပွဲတွေရထားပြီးတော့စစ်ပေးဒုက္ခသည်တွေနေရပြန်လာနိုင်ဖို့သဘောတူထားတဲ့အချိန်မှာဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အကူအညီပစ္စည်းတွေပါတဲ့ရင်တန်းမင်းတမ်းမျိုးကိုဇူလိုင်လ17ရက်နေ့ကရောက်လာခဲ့ပါတယ်ဒီကနေ့မှာတော့
COVID-19ကာကွယ်ရေးအတွက်တကူရီ၃အကာအကွယ်ပစ္စည်းကရိယာတွေပါဝင်အစားအစာမဟုတ်တဲ့ပစ္စည်းတွေအနက်မှာတာပိုလင်တွေ၊ချက်နှောင်းတွေ၊ဖြားတွေ၊စောင်းတွေ၊မြို့ပေါ်ကြောင်၃ပစ္စည်းတွေ၊နေအောင်ကြီး၊စွမ်းအင်၃မြေအိမ်တွေကိုမနေ့ပြန်ကစပြီးတော့ရတဲ့တင်းတပတ်လုံးကူညီထောက်ပံ့ဖြန့်ပြူးသွားမယ်ဆိုပြီးတော့ UNHCR ကထုတ်ပြန်ပါတယ် ထောက်ပံ့ရေးပစ္စည်းတွေဖြန့်ဝေနေတဲ့တချိန်ထဲမှာပဲဒုက္ခသည်တွေရဲ့လူအချက်တွေနဲ့စိုးရိမ်မှုတွေကိုပုံမှုသိရှိဖို့ရရလူလူတွေအပြင်ဘာသာရေးအုပ်စုကကိုယ်စားလှယ်တွေနဲ့တွေ့ဆုံသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်
အခုဒီမင်းတပ်မြို့မှာရှိတဲ့ဒုက္ခသည်တွေကိုဖြန့်ဝေပေးဖို့ကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်မှုချက်ရယူပြီးတော့
ရုတ်တင်နေစကားစပ်ကကုမပြူပေးဘူးပေါ့နော်ဂျွာကတီကိုလာဖို့ကိုကုမပြူပေးဘူးလို့ပဲကျွန်တော်သိရပါတယ်ယူအန်အေစီအဘကကတော့ကြေးရော်တွေမှာတင်းရှောင်နေရတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်မယ့်အခြေအနေကိုတိတိပပမထုတ်ပြန်ပေမဲ့ချင်းပြည်နယ်နဲ့နိုင်ငံတကာမှာရှိတဲ့အကူအညီလိုအပ်နေသူတွေထံကိုအထောက်ပံ့တွေပေးဖို့ကတိပြုတယ်လို့ပဲထုတ်ပြန်ထားပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင် ျော်ဖြစ်ခဲ့တာပါ။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်။မင်းဆက် CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဂျွန်လ20ကနေပြီးတော့ဇူလိုင်4ရက်နေ့အထိနှစ်ဖက်အပြစ်ခတ်ရစဲဖို့ပထမဆုံးကြိမ်သဘောတူဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီတပ်တန်းပြည့်ချိန်မှာဇူလိုင်20ရက်နေ့အထိကိုပြည့်ရဖို့တပ်တန်းထပ်တိုးခဲ့ပါတယ်။မြို့ကန်တွေနေရာပြန်လာနိုင်ဖို့အပြည့်ရသဘောတူဆွေးနွေးတာဖြစ်ပေမဲ့လို့လုံခြုံရေးစိုးရိမ်နဲ့အတွက်မြို့ကန်အနည်းစုပဲနေရာကိုပြန်လာခဲ့ကြပါတယ်။မင်းတပ်မျိုးမှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်ပိုင်းမြို့ကန်တွေဟာနီးစပ်ရာတောတောင်ကြီးရွာတွေမှာခိုလုံနေရသလိုမင်းတပ်မျိုးနဲ့နေမိနီးစပ်တဲ့မြို့တွေအထိပါစစ်ဘေးရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။